တောက်ကြနေကလွတ်တော်ကအတည်ပြုလိုက်တဲ့အမေရိကန်နိုင်ငံရဲ့ဘတ်ဂျက်မှာမြန်မာနိုင်ငံကိုကူညီဖို့အတွက်ဒေါ်လာ136တန်းကျော်ချမှတ်လိုက်ပါတယ်။ဥပဒေကကဏ္ဍ6ခုခွဲစဉ်းစားခဲ့ရမှာပထမပဋိပက္ခရော်ပါတည်ငြိမ်ရေးဒုတိယဒီမိုကရေစီလူ့ခွင့်ရေးရပ်ဘက်အဖွဲ့အစည်းများတိုးတက်ရေးတိကျလွတ်လပ်သောမီဒီယာဖွံ့ဖြိုးရေးနဲ့တရားဥပဒေစိုးမိုးရေးတတိယကျန်းမာရေးစရုပ်ထပညာရေးပြင်စမရှေးလက်စီးပွားရေးနဲ့လေယာဉ်စိုက်ပျိုးရေးစတ်ထမလူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စရပ်တွေအတွက်ရမငွေကိုအသုံးပြုမှာဖြစ်ပြီးစစ်ကောင်စီနဲ့စစ်တပ်သူတို့နဲ့နှိမ့်နွယ်နေသူတွေနဲ့အဖွဲ့အစည်းတွေစီရမငွေမရောက်စေရလို့ပြဋ္ဌာန်းထားပါတယ်။ကချင်ကရင်ကရင်နီချင်းမွန်ရခိုင်နဲ့ရှမ်းပြည်နယ်တွေမှာလုံနေကြတဲ့အစီအစဉ်တွေအပါအဝင်မတူကွဲပြားတဲ့လူမျိုးနဲ့ဘာသာတွေကြားသီးခံနိုင်မှုစီးလုံးညီညွတ်ရေးတာဝန်ခံမှုနဲ့ကြားမအခြေခံအကြမ်းဖက်မှုဆိုင်ရာလုပ်ငန်းအစီအစဉ်တွေလည်းအကူအညီပေးမဲ့အထက်မှာပါဝင်ပါတယ်။ဒါ့ပြင်ဒုက္ခသည်တွေနဲ့နေစွန့်ခွာပြည်တွင်းရွှေ့ပြောင်းနေထိုင်ကြရသူတွေကိုကူညီနေကြတဲ့ထိုင်းနိုင်ငံအခြေစိုက်လူသားချင်းစာနာထောက်ထားရေးရပ်ရွာအသိုက်အဝန်းအခြေခံအဖွဲ့အစည်း CSO တွေကိုလည်းကူညီမှာဖြစ်ပါတယ်။စစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းမှတ်တမ်းတင်တဲ့ဆောင်ရွက်ချက်တွေကိုလည်းကူညီသွားမယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်သွားပြီးဒီမိုကရေစီဖြစ်စဉ်ပြန်လည်ပေါ်ပေါက်လာဖို့အတွက်နိုင်ငံခြားရေးဝန်ကြီးဟာကုလသမဂ္ဂအပေါင်းအဝင်နိုင်ငံတကာအသိုက်အဝန်းနဲ့လှုပ်ဆောင်ရမယ်လို့လည်းပြဋ္ဌာန်းလိုက်ပါတယ်။ခုလိုအကူအညီပေးမဲ့အစီအစဉ်တွေအတွက်သက်ဆိုင်ရာလွှတ်တော်ကော်မတီတွေနဲ့လည်းတိုင်ပင်ရမယ်လို့ပြဋ္ဌာန်းထားပါတယ်။